သမရဦးသိန်းစိန်က2014ခုနှစ်နှစ်ချုပ်ရေဒီယိုမိန်ခွန်းမှာ2015ခုနှစ်အတွင်းအထွေထွေရွေးကောက်ပွဲကျင်းပပေးမယ်လို့ထည့်သွင်းပြောဆိုခဲ့ပါတယ်။ဒီရွေးကောက်ပွဲကြီးမှာနိုင်ငံရေးအင်အားစုတွေအနေနဲ့ရွေးကောက်ပွဲနီလန့်အရနိုင်ငံရေးအဖြေရှာဖို့ကိုလည်းတိုက်တွန်းသွားခဲ့တာပါ။ဒါဟာအတိုက်ခံ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်က2015ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတာရည်ရည်ပြတ်မပြောနိုင်သေးတဲ့အကြောင်းပြောခဲ့ပြီးရက်ပိုင်းအကြာမှာပဲနိုင်ငံတော်သမရကသူ့ရဲ့မိန်ခွန်းမှာထည့်သွင်းပြောသွားခဲ့တာဖြစ်ပါတယ်။သမရရဲ့မိန်ခွန်းပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့တိုင်းရင်းသားပါတီတွေဘက်ကတုံ့ပြန်မှုကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုအောင်ရဲမောင်မောင်ကသတင်းပေးပို့ထားပါတယ်ရှင်။
2014ခုနှစ်နိုင်ငံတော်အခြေအနေနဲ့ပတ်သက်ပြီးတော့ပြည်သူ့ကိုအစီရင်ခံတင်ပြချက်လို့အမည်ပေးထားတဲ့ဒီကနေ့သမရမိန်ခွန်းထဲမှာ2015အထွေထွေရွေးကောက်ပွဲကြီးကိုဒီနေ့ထက်မှကျင်းပမယ်လို့ပြောဆိုသွားတာပါ။ဒီရွေးကောက်ပွဲမှာနိုင်ငံအများစုတွေအားလုံးပါဝင်ဖို့အရေးကြီးတယ်လို့လည်းသမရဦးသိန်းစိန်ကပြောပါတယ်
။ဒီနှစ်အတွင်းမှာဒီမိုကရေစီပြည်မြေပြောင်းလဲရေးအတွက်အရေးပါဆုံးအဆင့်တစ်ဆင့်ဖြစ်တဲ့2015အထွေထွေရွေးကောက်ပွဲများကျင်းပပြုလုပ်မှာဖြစ်ပါတယ်။လွတ်လပ်ရေးရပြီးကာလနောက်ပိုင်းကျွန်တော်နိုင်ငံရဲ့နိုင်ငံရေးသမိုင်းကိုပြန်ပြောင်းကြည့်ရှုတဲ့အခါကျင်းပခဲ့တဲ့ရွေးကောက်ပွဲတိုင်းမှာဆန့်ကျင်မှုမပါဝင်မှုကိုအများစုကြုံတွေ့ခဲ့ရပြီးနိုင်ငံရေးအင်အားစုအလုံးပါဝင်နိုင်တဲ့အခြေအနေမျိုးဖန်တီးနိုင်ခဲ့ခြင်းမရှိတာကိုတွေ့ရမှာဖြစ်ပါတယ်။နိုင်ငံရေးအင်အားစုများအနေနဲ့ရွေးကောက်ပွဲနီးလမ်းတဲ့အပါနိုင်ငံရေးကိုရှာဖွေပြီးမှန်ကန်တဲ့နိုင်ငံရေးရွေးချယ်မှုတွေပြုလုပ်ဖို့ကြိုးပမ်းနေတဲ့အခြေအနေများကြောင့်လည်း2015ဟာနိုင်ငံရေးရထူးခြားမှုရှိမဲ့နှစ်ဖြစ်ပါတယ်
။ဒီဇင်ဘာလ30ရက်နေ့တုန်းကကျင်းပခဲ့တဲ့အတိုက်ခံပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကသူမအနေနဲ့2015ရွေးကောက်ပွဲဝင်မယ်ဝင်မှုဆိုတာကိုရည်ရည်ပြတ်မပြောဆိုနိုင်သေးဘူးလို့ပြောဆိုပြီးရပ်ပိုင်းအတွင်းမှာပဲသမရဦးသိန်းစိန်ကသူ့ရဲ့မိန်ကုန်းထဲမှာနိုင်ငံရေးအင်အားစုတွေအားလုံးရွေးကောက်ပွဲနိုင်ငံရေးကိုချီးကပ်ဖို့တိုက်တွန်းလာတာလည်းဖြစ်ပါတယ်။ဒါပေမဲ့တစ်ဖက်မှာတော့အတိုက်ခံအင်အားစုတွေကို2015ရွေးကောက်ပွဲမှာပါဝင်စေချင်တယ်ဆိုရင်အခုတည်းကရွေးကောက်ပွဲမတိုင်ခင်တန့်ရှင်းပြီးတော့တရားမျှတတဲ့ရွေးကောက်ပွဲတရက်ဖြစ်အောင်ပုံဖော်ပေးဖို့လိုတယ်လို့လည်း NLD ပြောခွင့်ရှိသူဦးဝင်းမြင့်က VOA ကိုပြောပါတယ်
။တန့်ရှင်းမြင့်တတဲ့ရွေးကောက်ပွဲဆိုတာကဟောလာဥမာပြဟိုရွေးကောက်ပွဲတက်နေရွေးကောက်ပွဲကျင်းပတဲ့နေ့ကျမှတန့်ရှင်းမြင့်တာဖို့မလိုဘူးလေ။ရွေးကောက်ပွဲမတိုင်ခင်အခင်းကြီးနေရောရွေးကောက်ပွဲနေရောရွေးကောက်ပွဲပြီးတဲ့အခါမှာအငင်းပွားမှုတွေဖြစ်တဲ့အခါမှာအဲယူကောက်ပွဲခေါ်ရုံးအောင်စသည်ဖြင့်ပေါ့တန်ရှင်းမိညာတာပေါ်တော့လိုတယ်လေဥမာစပါတဦးတယောက်ဗျာဟလာတကွက်တပါတီဟူတော့ဟလာစီကန်းကလနာတွေနဲ့ကတ်နတ်ချုပ်ရဲတမ်းမြင့်ပိတ်တင်ထားပြီးတော့အဲအကျန်နဲ့ဟလာဟိုအဲ့ဒီစီကန်းတွေကကျန်တဲ့တဦးတယောက်တကွက်တပါတီဟူနဲ့ပဲညီရဲဆိုပြီးတော့ကျင်းပတယ်ဆိုလို့ရှိရင်အစတည်းကဒါတန်ရှင်းမိညာတဲ့ယူကောက်ပွဲလို့ပြောလို့မရနိုင်ဘူး
သမရဦးသိန်းစိန်ကဒီကနေ့သူ့ရဲ့မိန်ကုန်းတဲမှာ2015ခုနှစ်တဲမှာပြည်မနိုင်ငံရေးဖြစ်စဉ်နဲ့ညီညာရေးဖြစ်စဉ်တွေကိုအခြေပြုတဲ့မြို့သားပြည်လဲစီလုံးညီညွတ်ရေးဖက်ဒရယ်စနစ်ကိုအခြေခံတဲ့မြန်မာနိုင်ငံတစ်ပေါ်ပေါက်ဖို့2015မှာပေါ်ဆောင်ရမယ်လို့ပြောဆိုသွားပါတယ်။သမရရဲ့ပြောဆိုချက်တွေဟာရေပူရအဖြစ်လက်ခံကြိုးစားဖို့ကောင်းပေမဲ့2015ထဲမှာဘလောက်အကောင့်တွေဖော်နိုင်မလဲဆိုတာကတော့စောင့်ကြည့်ရမယ်လို့ကချင်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြကပြောပါတယ်
။သမရကြီးတကယ်တော့တာနေခံချရမှာပြောတဲ့စကားဆိုတော့ကျွန်တော်ကျေးဇူးပါတယ်။အဲ့လိုလုံသားနိုင်ဖို့လေလိုအပ်တယ်လို့မြင်တယ်လေအဲ့ဒါလည်းပေါ်ပြည်သူလူထုအနေနဲ့တော့ဒါဟိုဒီသူတို့ပြောကြချက်ကတော့ဒါဟိုပြောမယ်ဆိုလို့ရှိတော့ဒါမျိုးလင့်ချက်တူပွားစေတာပေါ့ပြည်သူလူထုဒါရင်းကြဲမျိုးလင့်ချက်တူပွားစေတာပေါ့ဒါပေမဲ့အဲတခုရှိတာကအဲ့ဒါပြောသလိုလုပ်ဖို့တော့အရေးကြီးတာပေါ့
သမရဦးသိန်းစိန်ကသူ့ရဲ့မိန်ကုန်းတဲမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုတွေပညာရေးနဲ့ကျန်းမာရေးကဏ္ဍတိုးတက်လာတာတွေရှိခဲ့တယ်လို့ကင်းကနန်အချက်အလက်တွေနဲ့ညွှန်ဆိုပြီးတော့ပြောခဲ့ပါတယ်။ဒါပေမဲ့အတိုက်ခံခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကတော့ဒီဇင်ဘာလ30ရက်နေ့ကသူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသမရဦးသိန်းစိန်ဆိုရလက်ထက်အုပ်ချုပ်ရေးပိုင်းမှာအောင်မြင်မှုတွေဘာတွေရခဲ့တယ်လဲဆိုတဲ့မေးမြန်းမှုတစ်ခုပေါ်မှာသူကသမရဦးသိန်းစိန်ဆိုရအောင်မြင်မှုဘာလဲဆိုတာပြဖို့အတော်ခက်ခဲတယ်လို့ပြောဆိုခဲ့ပါတယ်
။အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့ပတ်သက်လို့တော့ဒီရဆိုလို့ရှိရင်ဘယ်ဟာအောင်မြင်လဲဆိုတော့ strategy ဖြေရခဲ့တာပြစလို့မရဘူးပြောကြပါဘယ်အောင်မြင်လဲဆိုဖြေပြကုန်ချင်တယ်ဒါနဲ့တော့ဒီပဲပို့တာကိုကြည့်ဖြေပါလား
2015 January 1ရက်နေ့မှာပြောခဲ့တဲ့မိန်ကုန်းထဲမှာလက်တလောပြည်တွင်းမှာအကြီးအကျယ်ညှင်းပွားစရာဖြစ်နေတဲ့လက်ပတောင်းတော်မြေရာပြဿနာကြောင့်လူသေပြောက်ဖြစ်ခဲ့တဲ့ကိစ္စကိုထည့်သွင်းမပြောဆိုခဲ့ပါဘူး။ဒီချက်နဲ့ပတ်သက်ပြီးတော့လည်းအတိုက်အခံအင်အားစုတော်တော်များများကဝေဖန်မှုတွေလည်းရှိနေပါတယ်ခင်ဗျ။